မန္တလေးတိုင်းမိထီလာမြို့မှာအရေးပေါ်အခြေအနေအရသမရရဲ့ဥပဒေကဲ့သို့အာဏာတည်သောအမိတ်တင့်မြင့်ဆောင်2013အရေးပေါ်အခြေအနေကြီးညာခြင်းကိုနောက်ထပ်ရပ်ပေါင်း60တက်တန်းတိုးခဲ့ကြောင်းလွှတ်တော်မှမနေ့ကအတည်ပြုခဲ့ပါတယ်။မေလ21ရက်နေ့ကမိထီလာမြို့အရေးခင်မှာဆွဲချက်တင်ခံထားရသူတွေကိုရုံးထုတ်ပြီးတော့တသက်တကြုံအပါဝင်ထောက်နှံအသီးသီးအမိတ်ချမှတ်ပြီးတဲ့အချိန်မှာတော့မတည်ငြိမ်မှုတွေအနည်းငယ်ဖြစ်ခဲ့ရတယ်လို့သိရပါတယ်။ဒီအတွက်မိထီလာမြို့မှာအဓိကယုံဖြစ်နေတဲ့အခြေအနေအတိုင်းအရက်သားတွေကကင်းစောက်နေရဆဲဖြစ်တယ်လို့လုံးကြုံရေးတွေကလည်းအများပြချထားဆဲဖြစ်တယ်လို့သိရပါတယ်မယေးမာကသတင်းပေးပို့ထားပါတယ်ရှင
်မိထီလာမြို့မှာတော့နိုင်ငံတော်သမရမိတ်နဲ့မလ22ရက်နေ့ကပုံမှန်144အရေးပေါ်အခြေအနေကြီးညာထားတာပါမန္တလေးတိုင်းမိထီလာမြို့မှာအကြမ်းဖက်မှုအထူးကယုံနေဖြစ်ပြီးနှစ်လအကြာမှာတော့လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ပြီးတတန်းတို့ဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်လကထက်စာရင်အခြေအနေတွေတည်ငြိမ်မှုတွေရှိနေပြီလို့ဆိုပေမဲ့အစ္စလမ်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားတစ်ဖက်နဲ့တစ်ဖက်တန်တရားတွေနဲ့တင်းမာမှုတွေရှိနေတာမို့အရက်သားတွေကင်းဆောက်နေရဆဲဖြစ်တယ်လို့ပို့ပြီးတော့လုံခြုံမှုရှိအောင်ပုံမှန်144ကိုတက်တန်းထပ်တိုးတာဖြစ်နိုင်တယ်ဆိုပြီးမိထီလာမြို့ကန်သတင်းစာဆရာစာရေးဆရာဦးတင်လိုင်းကဆိုပါတယ်
ဆောက်နေရတော့လမ်းလုံးတွေကတော့ညပိုင်း၈နာရီနောက်ပိုင်းမှာအကုန်လုံးဆောက်ရမနေ့၄နာရီထိအောင်ဆောက်ရတယ်ဟုတ်ကလာတိုးတယ်ဆိုတာပိုးတော့လုံလုံစိတ်ချအောင်လို့တိုးတဲ့သဘောပါပဲ
မိထီလာမြို့ကနောက်တူဦးဖြစ်တဲ့ဘဂတမြအဖွဲချုပ်မိထီလာခရံဥက္ကဋ္ဌကိုအောင်နေပိုင်ကလည်းမိထီလာမြို့မှာအဓိကယုံဖြစ်ပြီးကစားလို့ပဲလုံုံရေးတွေကတော့ဆက်ပြီးတော့ချထားဆဲဖြစ်တယ်လို့ဆိုပါတယ
်အရင်တုန်းကရက်တည်လို့ပဲအခုပြန်ပြီးဝမ်ဖူးဖူးပြန်ပြီးတော့ဒီအတောက်ပြန်ဝင်တဲ့ချိန်မှာလည်းဒီချိန်မှာလည်းအားလုံးစစ်တပ်ကရေအားလုံးလုံုံရေးပြီးဝမ်းနေပေါ့နော်အားလုံးဒီမြို့လေကောင်တွေကသာထားထားတယ်ပေါ့မဟုတ်လား
မိထီလာမျိုးကဒုက္ခသည်တွေကိုအကူအညီပေးနေတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တူဦးကတော့အစ္စလမ်ဘာသာဝင်တွေအနေနဲ့သူတို့ရဲ့နေရာတွေမှာပြန်နေခွင့်ရဖို့အတွက်ရက်ွက်သားတွေကလက်မခံတဲ့အတွက်အခက်အခဲတွေရှိနေသေးပဲလို့ဆိုပါတယ်
။အဲဒုက္ခသည်စခန်း၅ခုမှာကျွန်တော်တို့လူရည်ပေါ့ဒီကြောင့်၅000ဝန်းကျင်ပေါ့နော်၅000ဝန်းကျင်ရှန်ရဲ့နော်။အဲကျွန်တော်တို့ပြန်လည်နေရာချထားပြီးတယ်ဆိုတာအိမ်အိုးအိမ်မပြည့်စည်ပဲနဲ့ကြီးမလောင်တဲ့အိမ်တွေပေါ့ဒီကအားကျွန်တော်တို့၆000ဝန်းကျင်လောက်တော့ကလည်းမိရကြတာပြရသေးရတယ်။နောက်ရက်ွက်အချိုးမှာတော့အဲ့ဒီရက်ွက်ခံအချိုးကနေပြီးတော့ကျွန်တော်တို့ဟိုသဘောမတူတဲ့အတွက်ပေါ့ကန့်ကွက်ထားတဲ့အတွက်ကိုကျွန်တော်တို့ပြန်ပြီးတော့နေရာချထားမပေးဘူးလို့ပြရပါတယ်
။မေလ21ရက်နေ့ကတော့မိထီလာအထီးကယုံတွင်ငါးတပါးဖြစ်တဲ့ဥသောဘိတကိုတပ်ဖြတ်မှုနဲ့လူခဏဦးကိုခိုင်တရားရုံးကနေထောင်နှံတသက်တကြွနဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေးခဲ့တာပါ။အမိန့်ချတဲ့နေ့မှာပဲရုံးရင်ဆန့်ခါမှုတစ်ခုဖြစ်ပွားခဲ့ရပြီးမြောက်ကနေကြမချေနှက်မှုတွေဖြစ်ပေါ်ခဲ့ရတယ်ဆိုပြီးသတင်းစာဆရာဦးတင်လိုင်းကဆိုပါတယ်
။ရုံးထုတ်ပြီးတော့ဒီတရားခံနဲ့ကြမ်းဖို့ကားပေါ်တက်တဲ့ချိန်မှာဒီကောင်းတွေကစူတာဆဲတာအော်တာဟစ်တာပေါ့လေ။အဲ့လိုဖြစ်တယ်အဲ့လိုဖြစ်ပြီးတော့ကရဲသားပြက်ကိုဒီကောင်းတွေကလက်ပြီးနဲ့ထိုးတာ။ဒီကလူတွေကမချေနှက်ဖြစ်ပြီးတော့ဝိုင်းဝါလုံးမလို့တော့ရဲသားထိမ့်သိမ့်တော့မောင်းသွားတာပေါ့တကယ်။ဒီအစ်စနဲ့ပတ်သက်တော့ဒီဆဲရဆိုတဲ့ပတ်သက်တော့ကမာရီယာသိမတိမနဲ့ဖြစ်တာပေါ့။ရုံးမလာလို့လူကြားရတဲ့ဒီဘောင်ကလုံးဝမတိမနဲ့ဖြစ်တာပေါ့။ဒီဘောင်ကပြစ်ဒဏ်ချရတဲ့ပတ်သက်တော့ဟိုနဲရလို့လူအများတော့ယူဆကြတယ်
။အစ္စလမ်ဘာသာရေးခေါင်းဆောင်တူကတော့အခုလိုပြောပါတယ်
။အဲကျွန်တော်တို့ကဒီနဲ့လက်ခံနိုင်ပြီဆိုတာတော့သူပြစ်မှုနဲ့ပြစ်ဒဏ်နဲ့ပေါ့လေဒါဥပဒေတိုင်းဆောင်ရွက်တယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဘာမှပြောကြရမရှိပါဘူး။တကယ်ရာဇဝတ်မှုကျူးလွန်နေမှလို့ရှင်တော့ဘယ်သူမဆိုတော့တော့ဘယ်လူမျိုးဘယ်ဘာသာကိုမဆိုဘယ်လူခွဲပြီးမဆိုဥပဒေတိုင်းဟုတ်လားဒီလိုမျိုးကျွန်တော်တို့ကစောသားရင်သားမခွဲဘဲနဲ့ဥပဒေနဲ့အညီဆောင်ရွက်တာကိုကျွန်တော်တို့ကကန့်ကွက်စရာလည်းမရှိပါဘူးမပြေနပ်စရာလည်းမရှိပါဘူးခင်ဗျာ။တရားရုံးကနေပြီးတော့အမိန့်ချမှတ်ပြီးတဲ့ချိန်မှာဒီတရားခံတွေကိုကျွန်တော်တို့ခေါင်းကြီးကိုခေါ်ဖို့တကူပြန်ပြီးတော့ခေါ်လာတယ်ပေါ့ခေါ်လာတော့ဒီခင်တရားရုံးရဲ့လေကအစင်းပါပဲအဲ့တည်းကစစ်တမ်းချမှတ်ခံရတဲ့ကိုဖူးချူပေါ့သူကသူ့မှာအပြစ်မရှိဘူးဆိုပြီးအဲ့လိုအော်တယ်တဲ့ရုံးတယ်ဟုတ်တော့အဲ့ရဲရနေပြီးတော့သူ့ကိုတားတယ်ပေါ့တားရင်းနဲ့မှအဲ့လိုပေါ့ရဲနဲ့သူနဲ့ကြားထဲမှာနည်းနည်းအဲ့လိုရုံးရင်းဆန်ခတ်ပုံစံမျိုးနဲ့ဖြစ်သွားတယ
်မိထီလာမြို့မှာလူ43ဦးတပ်ဖြတ်ခံခဲ့ရပြီးဘာသာရေးအဆောက်အဦတွေလူနေအိမ်တွေမိရှုဖြက်စီးခံရပြီးတဲ့နောက်မှာတော့လူတောင်းကျော်ဟာဒုက္ခသည်စခန်း6ခုမှာနေထိုင်ခဲ့ရတာပါမိထီလာအထီးကယုံတွေအတွင်းတန်တရားရှိသူဗုဒ္ဓဘာသာဝင်တွေအပါအဝင်လူ84ဦးကိုတော့အကျဉ်းထောင်မှာဖမ်းဆီးထားပြီးတရားရုံးထုတ်စစ်ဆေးနေတယ်လို့ပြည်ထောင်ပေးမှုတွေလည်းလုပ်နေဆဲဖြစ်ပါတယ်။မေလ21ရက်နေ့ကတော့သမရရဲ့ဥပဒေကဲ့သို့အာဏာတည်သောအမိတ်တင့်မြင့်ဆောင်2023အရေးပေါ်အခြေအနေကြီးညာခြင်းကိုတက်တန်းနှစ်လထပ်တိုးဖို့အတွက်လွှတ်တော်ကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးမိထီလာမြို့မှာလုံခြုံရေးများဆက်လက်ချတာဆဲဖြစ်ပါတယ်ရှင်။